ဂျိုတိုတက်မှုနောက်ကျပြီးလမ်းပန်းဆက်သွယ်ရေးခက်ခဲတဲ့ချင်းပြည်နယ်တွင်လာမည့်2015ရွေးကောက်ပွဲလွတ်လပ်ပြီးတရားမျှတမှုရှိရေးနဲ့မဲဆန္ဒရှင်ချင်းပြည်သူတွေအတွေ့ရွေးကောက်ပွဲဆိုင်ရာပညာရေးဆောင်ရွက်မှုတွေအချိန်နဲ့တပြေးညီသိရှိနိုင်ဖို့ချင်းပြည်နယ်တွင်သတင်းမီဒီယာတွေအရက်ဖက်အဖွဲ့အစည်းတွေနဲ့နိုင်ငံရေးပါတီတွေလှုပ်ဆောင်နေကြပြီဖြစ်ပါတယ်ပြည်내ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေကိုချင်းပြည်သူတွေစီသိရှိနိုင်အောင်မိခင်ဘာသာစကားနဲ့သတင်းစီစဉ်မှုမြန်ဆန်အောင်ချင်းမီဒီယာသမားတွေဘက်ကဆောင်ရွက်နေကြပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင
်2015ရွေးကောက်ပွဲအောင်မြင်စွာကျင်းပနိုင်ရေးနဲ့တရားမျှတမှုရှိတဲ့ပွင့်လင်းလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်မြောက်ရေးတနိုင်ငံလုံးအတိုင်းအတာနဲ့စတင်ဆောင်ရွက်နေကြချိန်မှာပဲဖွံ့ဖြိုးမှုနောက်ကျပြီးတော့လမ်းပန်းဆက်သွယ်မှုအခက်အခဲရှိတဲ့ချင်းပြည်နယ်တွင်မှဒေသခံချင်းပြည်သူတွေစီသတင်းအချက်လက်မှန်စီးစစ်မှုမြန်ဆန်အောင်ချင်းမီဒီယာတွေဘက်ကဆောင်ရွက်နေကြတာဖြစ်ပါတယ်ဒေသတွင်းအရောက်ပေါက်နေတဲ့နေရာတွေကဒေသခံပြည်သူတွေအထိလာမယ့်2015ရွေးကောက်ပွဲအတွက်မဲဆန္ဒရှင်စီရင်ထုတ်ပြန်ရေးမဲပေးနည်းစနစ်နဲ့မဲယုံနေမှာရွေးကောက်ပွဲစောင့်ကြည့်ရေးဆိုင်ရာပညာပေးအချက်အလက်တွေကိုပြည်내အစိုးရပြည်내ရွေးကောက်ပွဲကော်မရှင်ဘက်ကနေအလေးအနက်ထားစနစ်တကျဆောင်ရွက်ဖို့လိုအပ်တယ်လို့ချင်းမီဒီယာသမားတွေကအကြံပြုနေကြတာပါချင်းပြည်내ဟာခါမြို့အခြေဆိုင်ဟာခါပို့စ်ကသတင်းချာနယ်ရဲ့သတင်းအယ်ဒီတာချုပ်ကိုပုတ်ပြီးကလည်းလာမယ့်2015ရွေးကောက်ပွဲနဲ့ပတ်သက်ပြီးချင်းမီဒီယာတွေအနေနဲ့ပြင်ဆင်ထားတင်တာတွေကိုအခုလိုပြောပြပါတယ
်ကျွန်တော်တို့ချင်းလိုမျိုးတွေကမြန်မာလိုမဖတ်သက်တဲ့လူနားမလည်တဲ့လူအများကြီးရှိတယ်ဟိုမြတ်တော်အဖြစ်နားမလည်ကြဘူးပေါ့အဲ့ဒါကြောင့်ဒီလိုမျိုးရွေးကောက်ပွဲနဲ့ပတ်သက်လို့ဒီလိုထိုးတိတိတိထဲတဲ့ဟာတွေကိုကျွန်တော်ချင်းဘာသာနဲ့အထူးသဖြင့်ဒေတာဘာသာစကားပေါ့ဟာခလိုနဲ့ကျွန်တော်တို့ဘာသာပြန်လို့ဆိုရင်တော့တော်တော်လေးအကျိုးရှိမယ်ပြီးခဲ့တဲ့ပတ်တုန်းကချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အရာရှိဦးလင်းကျော်နဲ့ကျွန်တော်တွေ့တယ်အဲဒီမှာလည်းကျွန်တော်ကြိုးထားတယ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ဤပညာတော့ပေါ့နော်ဒီလိုထူးတိတိတိထဲတဲ့ဟာတွေကိုကျွန်တော်တို့ကိုပေးပါကျွန်တော်တို့ဘာသာပြန်ပေးမယ်အားလုံးမဟုတ်ဒီတိုင်အောင်ပေါ့နော်အရေးကြီးတဲ့ဟာတွေကိုကျွန်တော်တို့ကိုဘာသာပြန်ခိုင်းပြီးတော့ကျွန်တော်တို့ကထည့်ပေးလို့ရပါတယ်လို့ကျွန်တော်သူ့ကိုပြောထားတယ်သူတို့ကလည်းအစီအစဉ်တော့ရှိပါတယ်လို့ပြောထားတယ်
အခုလက်ရှိမှာလဲချင်းပြည်နယ်တွင်ချင်းသတင်းမီဒီယာတွေပူပေါင်းပြီးတော့2015ရွေးကောက်ပွဲဘလို့ပူပေါင်းဆောင်ကြည့်ကြမလဲဆိုတာကိုလဲချင်းပြည်နယ်မင်းတပ်မြို့မှာချင်းမီဒီယာကွန်ရက်ကနေကြီးမှုပြီးတော့ဧပြီလ10ရက်နေ့ကနေစလို့ဧပြီလ12ရက်နေ့အထိချင်းပြည်နယ်မြို့နယ်ရွေးကောက်ပွဲကော်မရှင်တွေကိုပါဖိတ်ကြားပြီးတော့တွေ့ဆုံဆွေးနွေးနေကြတယ်လို့သိရပါတယ
်မီဒီယာပူပေါ်တော့ပြည်နယ်ဆိုရဖက်ကားပဲဖြစ်ဖြစ်ရွေးကောက်ကော်မရှင်ရဖြစ်ဖြစ်ကျွန်တော်တို့ကိုအကြောင်းကြားပြီးတော့ဟိုတည်င်းတဲပြီးတော့ကျွန်တော်တို့မှတဆင့်ဟိုပြည်သူတို့ထို့မဲခန္ဓာရှင်တွေကိုကျွန်တော်တို့ကပြင်ရပြေးလို့ရပါတယ်ဒီလိုမျိုးဟိုရုပ်ကိုယ်ပွင့်နဲ့ပတ်သက်ပြီးတော့ပြည်သူတို့ထို့တည်င်းပြီးထဲတဲ့ဟာတွေကိုကျွန်တော်တို့မီဒီယာမှတဆင့်ပြင်ရပြေးလို့ဆင်တော့တော်တော်လေးဟိုပြစ်ထုတ်နေထင်ပါတယ်
ဒီလိုမျိုးချင်းပြည်နယ်တွင်ချင်းမီဒီယာတွေဘက်ကဆောင်ရွက်နေကြချိန်မှာပဲချင်းနိုင်ငံရေးပါတီတွေဘက်ကလည်းနိုင်ငံရေးအရာအရေးကြီးတဲ့ပြည်내ရဲ့အနာဂတ်ကိုဆုံးဖြတ်ပေးမယ့်ရွေးကောက်ပွဲအတွက်မဲဆန္ဒရှင်ပြည်သူတွေဟာမိမိတို့ရဲ့ဆန္ဒမဲဘလောက်တန်ဖိုးကြီးတယ်ဆိုတာကိုသိရှိနိုင်မှုပညာပေးဆောင်ရွက်မှုတွေကိုအလေးအနက်လှုပ်ဆောင်သင့်ပါတယ်လို့လည်းကလေးမျိုးရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌလည်းဖြစ်ရွေးကောက်ပွဲတိုင်းအောင်နိုင်ရေးကော်မတီကဥပမင်းကအခုလိုပြောပါတယ
်ပြည်내ဆိုတော့တို့ကကော်မရှင်တွေကကျွန်တော်တို့နိုင်ငံရေးပါတီတွေကိုခေါ်ပြီးတော့မှဒီတိုင်းနာပါတီတွေနဲ့ပေါ့နော်မဲပေးနည်းမှန်ဆောင်အောင်ကျွန်တော်တို့ဘယ်လိုဆောင်ရွက်ကြမလဲဘယ်လိုလုပ်ကြမလဲဒီပါတီကိုမဲပေးပေးသူတို့ကြိုက်တဲ့ပါတီတွေကိုမဲပေးနိုင်အောင်ကျွန်တော်တို့ကသူတို့မဲပေးနည်းနားလည်အောင်မဲဘယ်လိုထည့်ရမလဲနောက်မဲရုံစည်းကမ်းတွေကိုဘယ်လိုလိုက်နာမလဲဆိုတာကိုချင်းမှာဆိုရင်သူချင်းနဲ့ပတ်သက်တဲ့ပါတီ၃၄ခုရှိတယ်အဲ့ဒီပါတီ၃၄ခုကအဲကျွန်တော်တို့ NLD ပါဝင်ပေါ့နော်တော်တော်များတို့ပြည်ထောင်စုတို့ပါဝင်ပေါ့အဲ့ဒီပါတီတွေအားလုံးကပြည်သူများမဲပေးတတ်အောင်မဲပေးဝင်အောင်မဲပေးရအောင်သစ္စာရအာဏာပိုင်တွေရဲ့တာမြင့်ချက်တွေကိုလည်းသိပြီးသစ္စာရအာဏာပိုင်တွေနဲ့လည်းကျွန်တော်တို့ပြည်သူတို့ကြီးကရရကင်းကင်းရေးဆိုင်နေအောင်စီရင်ပေးဖို့လိုအပ်တယ်လို့ကျွန်တော်ကတော့အဲ့လိုအကြံပြုချင်တယ
်ချင်းပြည်နယ်အစိုးရအနေနဲ့ချင်းပြည်နယ်တွင်လွတ်လပ်စွာသတင်းထုတ်ဖော်ရေးသားခွင့်ချင်းပြည်သူတွေစီသတင်းလွတ်လပ်စွာစီစဉ်ခွင့်ပြုပြီးတော့2015ရွေးကောက်ပွဲကာလမတိုင်မီ2015ရွေးကောက်ပွဲကာလအတွင်းနောက်ကာလအလွန်နေမှာရွေးကောက်ပွဲဆိုင်ရာသတင်းချက်လက်တွေကိုအချိန်နဲ့တပြေးညီထုတ်ဖော်ကြေညာမှုတွေကိုချင်းမီဒီယာတွေနဲ့နောက်ချင်းအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းလှုပ်ဆောင်တင်မှာကြောင့်လဲချင်းနိုင်ငံရေးပါတီတွေဘက်ကအကြံပြုတင်ပြနေကြပါတယ်ရှင်